ဒီကနေ့စနေနေ့မှာကျင်းပတဲ့ရွေးကောက်ပွဲမှာပထမဆုံးအမျိုးသမီးသမ္မတကိုထိုင်ဝမ်နိုင်ငံကရွေးချယ်လိုက်ကြပါပြီ။လက်ရှိအာနာယ Nationalist Party KMT ခေါင်းဆောင် Eric Chu ကရွေးကောက်ပွဲရှုံးနိမ့်မှုကိုအတိအမှတ်ပြုလက်ခံလိုက်တယ်လို့မဲယုံပိတ်ပြီးသွားချိန်မှာပြောတဲ့မင်းခွန်ထံမှာလည်းရွေးကောက်ပွဲရှုံးနိမ့်သွားတဲ့အတွက်ထောက်ခံသူတွေကိုတောင်းပန်သွားပါတယ်။ဒါအပြင်ပန်ဖက် Democratic Progressive Party DPP ကအနိုင်ရဆိုင်အင်ဝဲကိုလည်းချီးကျူးစကားပြောဆိုသွားခဲ့ပါတယ်။ဆိုင်အင်ဝဲကလည်းထိုင်ဝမ်နိုင်ငံကိုကမ္ဘာတဝန်းကဘယ်လိုမြင်စေချင်တယ်လဲဆိုတဲ့သူ့ရဲ့သဘောထားကိုစနေနေ့အစောပိုင်းတော့ကပြောဆိုသွားခဲ့ပါသေးတယ်။ဒီအချိန်ဟာစီလုံးမှုကိုပြသဖို့အချိန်ဖြစ်တဲ့ထိုင်ဝမ်ပြည်သူတွေဟာသူ့တိုင်းပြည်အတွက်တသဘောတည်းရှိကြတယ်ဆိုတာနိုင်ငံတကာကိုရှင်းရှင်းလင်းလင်းပြသဖို့ကျမတို့ညီညွတ်ဖို့လိုတယ်။ Republic of China ရဲ့အလံတော်ဟာထိုင်ဝမ်နိုင်ငံရဲ့အမတ်အသားဖြစ်တယ်ဆိုတာကြိုးကြောင်းခိုင်လုံတဲ့အချက်ဖြစ်ပါတယ်။ထိုင်ဝမ်ကိုဖိနှိပ်ထားလို့မလိုပါဘူးဆိုပြီးတော့လဲဆိုင်အင်ဝဲကပြောသွားခဲ့တာပါ။Republic of China ဆိုတာကထိုင်ဝမ်ရဲ့တရားဝင်နာမည်ပါ။တရုတ်နိုင်ငံနဲ့ရှုပ်ရှုပ်ထွေးထွေးပတ်သက်မှုရှိနေတဲ့ထိုင်ဝမ်နိုင်ငံရဲ့မှာဆိုင်အင်ဝဲရဲ့ Pro Independent Democratic Progressive Party DPP ပါတီကအစမ်းသက်ခံဖြစ်လာလိမ့်မယ်ဆိုပြီးတော့လဲတုံးတက်သူတွေကရှုံမြင်နေကြတာပါ။ထိုင်ဝမ်ရွေးကောက်ပွဲနဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကတော့မှတ်ချက်ပေးပြောဆိုတာတိတ်မရှိသေးပါဘူး။ဒါပေမဲ့လည်းတရုတ်တပီတော်နဲ့မူဝါဒကိုထောက်ခံမှုမရှိတဲ့ဘသူနဲ့မှအလုပ်တွဲလို့မှမဟုတ်ဘူးဆိုပြီးတော့လဲတရုတ်တို့ဘက်ကပြောဆိုထားပါတယ်။